ထိုင်းမြန်မာနယ်စပ်မှာမြန်မာစစ်ကောင်စီတပ်တွေနဲ့တိုင်းဒေသကြီးရဲ့လက်နက်ကန်အဖွဲ့တို့ကြားတိုက်ပွဲတွေဖြစ်နေတဲ့အတွက်ထိုင်းနိုင်ငံတပ်ပြင်းနဲ့မဲဆောက်ဖက်ကိုမြန်မာဒုက္ခသည်9,000ကျော်နယ်စပ်ကျော်ဖြတ်ထွက်ပြေးလာကြတယ်လို့တပ်ပြင်းရဲ့အုပ်ချုပ်ရေးမှူးစုံချိုင်းကီချာရောင်ရက်ဂူကပြောကြောင်းဘန်ကောက်ပို့သတင်းမှဖော်ပြထားပါတယ်။တနင်္လာနေ့အထိဆိုတောင်ရင်မြစ်ကိုကျော်ဖြတ်ပြီးထိုင်းနိုင်ငံတည်းခိုလုံလာတဲ့ရွာသားက9,358ယောက်ရှိနေပြီလို့လည်းပြောပါတယ်။ဒါအပြင်မဲဆောက်နဲ့ဖိုးပရာဒေတာတွေကိုရောက်လာတဲ့ဒုက္ခသည်တွေအတွက်လုံခြုံရေးတာဝန်ခံတွေကလည်းလူသားချင်းစာနာမှုအကူအညီတွေထပ်ပေးတယ်လို့ဒဏ်ရာရသူတွေကိုပါစေကူပေးနေတယ်လို့ပြောပါတယ်။လက်နက်ကင်တိုက်ခိုက်သူတွေအနေနဲ့ထိုင်းနိုင်ငံထဲကိုဝင်မလာဖို့နေဆက်အာဏာပိုင်တွေကလည်းတရိပ်ပေးနေတယ်လို့တောက်ပြင်းနဲ့အုပ်ချုပ်ရေးမှုအဖွဲ့ကလည်းဒေသခံတွေနေဆက်နာမသွားဖို့တရိပ်ပေးချက်တွေထုတ်ပြန်နေပြီးနေဆက်တလျှောက်လုံခြုံရေးတုံ့ပြန်ကင့်လှဲ့ဖို့ပါအမိန့်ထုတ်ပြန်ထားပါတယ်။စနေညဘက်တုန်းကတော့ထိုင်းနိုင်ငံတောက်ပြင်းနဲ့မဲဆောက်ပိုင်းပန်းတောင်ချိုင်းရွာတစ်ဖက်ကန်းက KNU ကရင်တပ်ဖွဲ့တွေရှိရာမြဝတီပိုင်းမဲဒိုတလေးကျေးရွာဘက်ကိုမြန်မာစစ်တပ်ကလက်နက်ကြီးတွေနဲ့ပစ်ခတ်တယ်လို့ဖော်ပြထားပါတယ်။မြန်မာစစ်ကောင်စီတပ်တွေရဲ့လေကြောင်းတိုက်ခတ်မှုကြောင့်ထိုင်းနိုင်ငံရဲ့ရွာသား1000လောက်ကျော်ထွက်ပြေးလာတာကြောင့်ထိုင်းအာဏာပိုင်တွေကအားကစားရုံတစ်ခုမှနေရာချထားပေးခဲ့ရတယ်လို့လည်းပြောပါတယ်။